အောင်တပြေကြီးပါကတောင်မီတွေဆွမ်းရင်တုံးဘီလက်မြေစီမံကိန်းမရီပခနဲ့ပတ်သက်ပြီးအိုးဖို့ကျင်းထောင်မှာအချုပ်သားအဖြစ်ဖမ်းဆီးခံရစဉ်သိဆုံးခဲ့တဲ့ကိုထိုးမြင့်ဝင်းသိဆုံးမှုကိုလူသတ်မှုနဲ့အမှုပြောင်းဖွင့်ထားတယ်လို့သိရပါတယ်။ဒီအမှုနဲ့ပတ်သက်ပြီးမန္တလေးတိုင်းဒေသကြီးရဲတပ်ဖွဲ့ရုံးကဦးစည်းအရာရှိဒုတိယရဲမှူးကြီးမျိုးအောင်ကို RFA ကဆက်သွယ်မေးမြန်းရမှာအခုလိုပြောပါတယ်
။အမှုကလူသတ်မှုနဲ့ဖွင့်ပြီးတာကဖွင့်ပြီးတာလူသတ်မှုနဲ့ဖွင့်ပြောင်းဖွင့်ပြီးတာဒေမှုတကယ်နဲ့လူသတ်မှုပြောင်းဖွင့်လိုက်တယ်။အစစ်အမှုကတည်းကသူကပြောလို့ပဲရလေမျိုးကဒါရီကလက်ဝဲဥစ္စာစစ်စစ်ပေါ်တော့ချက်ပဲလို့ပြောလို့ရမယ်နော
်ကိုထုံးမြင့်ဝင်းဟာတောင်မီသွေးဆိုင်ရင်တုံးပြီးလိုက်မြေစီမံကိန်းနဲ့ပတ်သက်ပြီးအောင်တပြေရွာသားတွေနဲ့ရဲတပ်ဖွဲ့ပြိပက္ခဖြစ်ပြီးနောက်ပိုင်းမှာဖမ်းဆီးထိန်းသိမ်းခံရတာဖြစ်ပါတယ်ကိုထုံးမြင့်ဝင်းသေဆုံးမှုနဲ့ပတ်သက်ပြီးအဖျားကြီးတာနဲ့ရဲကြောင့်တာလို့ဂျွန်လ6ရက်နေ့တုန်းကမန္တလေးဗဟိုအကျဉ်းထောင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ကိုထုံးမြင့်ဝင်းအလောင်းမှာဒဏ်ရာရတွေ့ရှိတာကြောင့်တမန်ရိုးကြတည်ဆုံးတာမှာဖြစ်နိုင်ကြောင်းလူမှုကွန်ရက်စာမျက်နှာမှာဝေဖန်မှုတွေမိသားစုဝင်တွေကအမှုမှန်ပေါ်ပေါက်ရေးတောင်းဆိုတာတွေကြောင့်ဂျွန်လ9ရက်နေ့မှာအကျဉ်းဦးစီးဌာနကစစ်ဆေးရေးအဖွဲ့ဖွဲ့ပြီးစုံစမ်းစစ်ဆေးခဲ့တာဖြစ်ပါတယ်။ကိုထုံးမြင့်ဝင်တည်ဆုံးမှုနဲ့ပတ်သက်ပြီးအိုးဘိုအကျဉ်းထောင်ပိုင်ကြီးဦးချိုဝင်းထွန်းကို RFA ကမေးမြန်းရမှာတော့ရဲတပ်ဖွဲ့ကသူတို့ကိုစစ်ဆေးရလို့သာပြောဆိုပြီးကျန်တာတွေကိုမေးမြန်းခွင့်မရဘဲဖုံးချသွားပါတယ်။အဲ့
ဒါကရဲမေးမှာပြည်ကျွန်တော်တို့ကိုစစ်သားရေးရအော်အခုစစ်စင်ပါရသွားသူတို့ပဲတည်မယ်ကျွန်တော်တို့မသိဘူးကြနော
် RFA ကထပ်မံမေးမြန်းဖို့ဆက်သွယ်ခဲ့ပြီးမဲ့ဖုန်းလက်ခံဖြေကြားခြင်းမရှိပါဘူးဒီနေ့တစ်ဖက်ရှိတဲ့11သတင်းဌာနကသတင်းတစ်ပုဒ်မှာတော့ဦးဘိုထောင်ပိုင်ကြီးဦးချိုဝင်းထွန်းကတေဆုံးသူကိုထိုးမြင့်ဝင်းကမူရဲဆေးမှုနဲ့ထောင်နာ17နှစ်ကြာခံနေတဲ့သူကိုစားနောက်ခဲ့တာကြောင့်အကျဉ်းသားကပေဒံနဲ့ရိုက်လက်သီးနဲ့ထိုးခံရပြီးတေဆုံးသွားကြောင်းကိုတိုင်ဝန်ခံထားပြီးပုံမှန်300နှစ်နဲ့တရားစွဲဆိုဖို့လုပ်နေတယ်လို့ဖြေကြားထားပါတယ်ဒီလိုကိုထွန်းမြင့်ဝင်းတည်ဆုံးမှုကိုအမှုပြောင်းလဲဖွင့်လှစ်တဲ့အခြေအနေကိုမိသားစုကိုအကြောင်းကြားတာမရှိဘူးလို့ကိုထွန်းမြင့်ဝင်းရဲ့အကိုတော်ဆက်သူဆရာတော်ဦးဝိမလကအခုလိုမိန့်ပါတယ
်ကိုဒါတစ်ခုမှအကြောင်းမကြောက်ဘူးဒါတော့တည်းပါလာတယ်ပြီးတယ်ကိုတော့ကိုတွားယူလာတယ်ပြီးတယ်ဘာမှမပြီးဘာမှအကြောင်းမကြောက်ဘာမှမနေသေးတာလည်းမပြီးသူတို့ခဏသူတို့စိတ်ကြံသူတို့ခဏသူတို့တိတ်လောနေဘာမှသူတို့မှမကံကမှမလို့ခဏသူတို့ကဒီလိုညှင့်နေမှာပဲသူတို့ကရဲရဲစစ်ထောင်းမှုထောင်းမှုစစ်ပြီးတော့ပြီးပါလေထောင်ထဲမှာမပါလို့ထားရဆိုတော့ပြီးတယ်အဲဒါသူတို့ကလည်းသူတို့ညစ်ပြီးတော့သူတို့ကလည်းသူတို့ထောင်ထဲကဆန်ဖြစ်တဲ့ပါနေသူတို့ဒီလိုဆေးတာယူပြီးဒီလိုညစ်ပါပဲအဲသူတို့ရဲ့အကြံဉာဏ်လေ
ကိုထွန်းမြင့်ဝင်းတည်ဆုံးမှုမှာကုညီဆောင်ရွက်ခဲ့တဲ့ဒီမိုကရေစီရဲ့အဆက်မပြတ်လှုပ်ရှားမှုအင်အားစုအဖွဲ့ကကိုသိန်းအောင်မြင့်ကတော့အချုပ်ဆောင်မှာရှိတဲ့အချုပ်သားကစားနောက်တယ်ဆိုတာမဖြစ်နိုင်ပဲဒီအဖြစ်ကိုတန်တရားဖြစ်မိတယ်လို့ပြောပါတယ
်ထောင်ထဲမှာရှိလိုက်တဲ့အချိန်ကပြန်ဆိုရင်73နာရီလောက်ပဲရှိရပြသူကအချုပ်သားအချုပ်သားဆိုတော့အချုပ်ဆောင်မှာပဲရှိပါတယ်။ဥမာက1012နှစ်လောက်ကြာတဲ့သူကဘယ်လိုလုပ်အချုပ်ဆောင်လဲကိုရောက်နေပါလား။သူကအကြသမားဖြစ်တဲ့အကြဆောင်မှာပဲရှိအောင်။အဲ့ဒါတစ်ချက်တည်းနေ။ထောင်ထဲမှာဒါကထောင်ကြပြီးတဲ့ဒီတိုင်းထောင်ထဲရောက်ပြီးတဲ့ဒီတိုင်းပြေးတာပဲ။အခုမှစာရီရောက်လာတဲ့အချုပ်သားတစ်ယောက်ကဒီနှစ်ချင်းအကျဉ်းသားကိုစနောက်လို့အဲ့လိုဖြစ်နေဆိုတာဒါလုံးဝမဖြစ်နိုင်တဲ့ကိစ္စ။စနောက်ဖို့အနေနဲ့ကြာတာထောင်ထဲမှာမော်တော်မကြည့်ရဘူးတော့။ကျွန်တော်တို့ကဒီအခုထွက်လာတဲ့ဒီနေ့ပတ်သက်ပြီးတော့ဒါတံပေးရဖြစ်နေကြတော့မှာပဲ
။ဒီအမှုနဲ့ပတ်သက်ပြီးကောလဂျက်တွေရှိတာကြောင့်လူခွင့်ရေးကော်မရှင်အနေနဲ့စစ်စစ်တင်တယ်လို့လဲကိုသိန်းအောင်မြင့်ကအကြံပြုထားပါတယ်။ကျောင်းမီသွေးသုံးပြိလိုက်မြေဆက်ယုံကိုလမ်းပိတ်ကန့်ကွက်ဆန္ဒပြခဲ့တာကြောင့်တေဆုံးသူကိုထွန်းမြင့်ဝင်းအပါအဝင်အောင်တပြေရွာသား14ဦးနဲ့တတင်းနောက်တဦးကိုပြည်လူဝန်ထမ်းကိုနှောက်ယှက်မှုပုံမှန်333အကျိုးဖြတ်စည်းမှုပုံမှန်435ပြစ်မှုကျူးလွန်ရမှာအားပေးကူညီမှုပုံမှန်114လို့နဲ့ရဲတပ်ဖွဲ့ကအမှုဖွင့်ထားတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကျော်လင်ဦးပါ။